ဥရောပသမဂ္ဂကနေမြန်မာစစ်တပ်ကိုလက်နက်ရောင်းချမှုပိတ်ပင်ထားပေမဲ့ဥရောပမှာရှိတဲ့နည်းပညာကုမ္ပဏီတချို့ဟာအဲ့ဒီပိတ်ပင်ထားချက်ထဲမှာမပါတဲ့စစ်အသုံးဆောင်ပစ္စည်းတွေကိုမြန်မာနိုင်ငံကိုရောင်းချအမျက်ထုတ်နေကြောင်းဘမ်ကင်ပိန် UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmina က VOA ကိုပြောပါရယ်။ဒါကြောင့်မြန်မာစစ်တပ်ကိုစစ်အသုံးဆောင်ပစ္စည်းတွေရောင်းချတာကိုပါလုံးဝပိတ်ပင်တားမြစ်တဲ့ဥပဒေပြဋ္ဌာန်းမှုဥရောပသမဂ္ဂကိုတိုက်တွန်းထားတယ်လို့လည်းသူကပြောပါရယ်။မန်အင်ဂျင်နီယာအဖြစ်ဆုံးကိုတင်ပြပေးပါဖြစ်ပါရယ်ခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအပါအဝင်ကချင်နဲ့အခြားတိုင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့ပြင်းထန်လှတဲ့လူခွင့်ရေးထိုးဖောက်မှုတွေကျူးလွန်ခဲ့ရတဲ့ဆိုတဲ့ဆွဆဲချက်တွေအတွက်တာဝန်ရှိတဲ့စစ်ကောင်ဆောင်တွေကိုအရေးယူဖို့မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းပိုင်းကတောင်းဆိုနေချိန်မှာပဲဥရောပမှာရှိတဲ့နည်းပညာကုမ္ပဏီတချို့ဟာမြန်မာစစ်တပ်ကိုစစ်ပိုင်းဆိုင်ရာနည်းပညာပစ္စည်းတွေရောင်းချနေကြောင်းဒီတိန်အခြေစိုက် Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmina က
This is the problem. It is an arms embargo. It's not an equipment embargo. So
arms embargo ဆိုတဲ့လက်နက်ရောင်းချမှုပိတ်ဆို့ထားမှုမှာစစ်ပဆိုင်ရာပစ္စည်းတွေရောင်းချတာကိုပိတ်ပင်တားမြစ်ထားခြင်းမရှိတာဟာပြဿနာတစ်ခုပါ။ဒါကြောင့်ဥရောပကုမ္ပဏီတွေအနေနဲ့တနတ်တွေတိုက်လေရင်တွေရစ်တပ်သင်္ဘောတွေကိုမြန်မာစစ်တပ်ကိုရောင်းချလို့မရပေမဲ့ရစ်တပ်သင်္ဘောအတွက်လိုအပ်တဲ့အင်ဂျင်တွေကိုရောင်းလို့ရနေပါတယ်။စစ်တပ်သုံးတန်ချက်ကားကားတွေအတွက်အင်ဂျင်တွေကိုမြန်မာစစ်တပ်ကိုရောင်းချနိုင်ပါတယ်။မြန်မာစစ်တပ်ရဲ့တိုက်လေရင်လက်ကျင်ရေးမှာသုံးဖို့အထောက်အကူနည်းပညာပစ္စည်းတွေလည်းရောင်းချနိုင်ပါတယ်
။ဒါကြောင့်ဥရောပသမဂ္ဂရဲ့မြန်မာပေါ်လက်နက်ရောင်းချမှုပိတ်ဆို့ထားမှုမှာပိုးပြီးပြည့်ပြည့်စုံစုံပါဝင်ဖို့နှစ်အတန်ကြာကတည်းကသူတို့တောင်းဆိုထားခဲ့ကြောင်းလဲ Mark Farmina ကဆိုပါတယ်
။ So this is why Burma Campaign UK and other organizationsThe European Burma Network, we have been calling on the European Union for years now.
ဒါကြောင့် Burma Campaign UK အပါအဝင်ဥရောပမြန်မာကွန်ရက်အဖွဲ့တွေကနှစ်အတန်ကြာကလေးကဥရောပသမဂ္ဂကိုတောင်းဆိုခဲ့တာကတနက်နဲ့တခြားစစ်လက်နက်ပစ္စည်းတွေတည်းမကပဲစစ်သုံးအထောက်အကူပြုပစ္စည်းတွေရောင်းချတာကိုလုံးဝပိတ်ပင်တားမြစ်ဖို့ဖြစ်ပါတယ်။ဒီတောင်းဆိုချက်ကိုဥရောပသမဂ္ဂကထည့်သွင်းစဉ်းစားခဲ့ပေမဲ့လက်မခံဘဲပယ်ချခဲ့ပါတယ်။ဥရောပကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်ကိုစစ်အသုံးဆောင်အထောက်အကူပစ္စည်းတွေဆက်ပြီးရောင်းချဖို့ဥရောပသမဂ္ဂကခွင့်ပြုခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေထက်စီးပွားရေးအကျိုးမြတ်ကိုပဲကြည့်ခဲ့တာပါ။ဒါပေမဲ့အခုတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာထဲမှာနာမည်ပြည့်စီးထည့်သွင်းခံရပြီးသူတို့အတွက်လည်းစိတ်အနှောက်အယှက်ဖြစ်ခဲ့ကြပါတယ်
။မကြခင်မှာလဲဘဲကုမ္ပဏီတွေကမြန်မာစစ်တပ်ကိုရောင်းချနေတယ်လဲဆိုတဲ့အမည်စီးရင်ကို Burma Campaign UK အနေနဲ့ထုတ်ပြန်ဖို့ရှိတယ်လို့လဲ Mark Farmina ကဆိုပါတယ်။အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာမှာသူတို့ကုမ္ပဏီနာမည်တွေပါလာတဲ့အတွက်ဥရောပမှာရှိတဲ့ကုမ္ပဏီတွေဟာမြန်မာစစ်တပ်နဲ့ဆက်ဆံရေးမှာပိုးပြီးတတိထားလာမှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့လည်းစစ်သုံးအထောက်အကူပြုပစ္စည်းတွေကိုဝယ်ယူရမှာပိုးပြီးအခက်အခဲဖြစ်စေမှာဖြစ်တယ်လို့ Mark Farmina ကပြောပါတယ်
။ And this will mean that companies are going to start being a lot more careful. So we have contacted companies working for the Burmese military. They didn't even know.
ကုမ္ပဏီတွေအနေနဲ့နောက်ပိုင်းမှာအထူးတတိထားဂရုစိုက်လာဖို့ရှိပါတယ်။မြန်မာအစစ်တပ်နဲ့ဆက်ဆံနေတဲ့ကုမ္ပဏီကိုကျွန်တော်တို့အရင်ကတည်းကအဆက်အသွယ်လုပ်ပြီးအကျိုးအကြောင်းပြောပြခဲ့ပါတယ်။အဲ့ဒီအချိန်ကသူတို့ဟာမြန်မာစစ်တပ်နဲ့လုပ်နေတယ်ဆိုတာသတိမထားမိကြပါဘူး။နောက်ပြီးဂရုလည်းမစိုက်ကြပါဘူး။အခုတော့ကုလသမဂ္ဂလိုအစဉ်မြင်ကမ္ဘာအဖွဲ့အစည်းတစ်ခုကနေသူတို့နာမည်စီးရင်တွေကိုထုတ်ပြန်လာတဲ့အပေါ်မှာဒီကုမ္ပဏီတွေလည်းပို့ပြီးသတိထားလာကြတော့မှာပါ။မြန်မာစစ်တပ်ကိုနှိပညာပစ္စည်းတွေရောင်းချနေတဲ့အပေါ်မှာသူတို့ရဲ့ဂုဏ်သိက္ခာထိခိုက်မှုကိုထက်စင်းစားလာကြတော့မှာပါ။ဒါဟာမြန်မာစစ်တပ်အတွက်ဥရောပနဲ့အနောက်နိုင်ငံကုမ္ပဏီတချို့ကစစ်အသုံးဆောင်ပစ္စည်းတွေဝယ်ဖို့အခက်အခဲဖြစ်လာစေမှာပါ
။ Burma Campaign UK ဟာမြန်မာစစ်တပ်နဲ့စီးပွားရေးလုပ်နေတဲ့နိုင်ငံတကာကုမ္ပဏီတွေစစ်အသုံးဆောင်ပစ္စည်းတွေရောင်းချနေတဲ့ဤပညာကုမ္ပဏီတွေကိုပြုစုပြီးကုလသမဂ္ဂမတိုင်ခင်အမည်မဲစီးရင်အဖြစ်အရင်ဆုံးထုတ်ပြန်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ကြောင်းဆွဆွဲခံထားရတဲ့မြန်မာစစ်တပ်ဟာသူ့ရဲ့ကိုပိုင်စီးပွားရေးလုပ်ငန်းတွေကနေဘလို့အကျိုးမြတ်တွေရနေတယ်လဲဆိုတော့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင် FFM ကဩဂုတ်လအစောပိုင်းမှာအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာမြန်မာတပ်မတော်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီ15ခုထက်မနည်းရှိတယ်လို့နောက်ထပ်နိုင်ငံခြားကုမ္ပဏီ44ခုဟာစစ်တပ်စီးပွားရေးနဲ့တနည်းတစ်ပုံဆက်ဆက်လုပ်ကိုင်နေကြတယ်လို့လည်းထောက်ပြထားပါတယ်။ဒါကြောင့်လည်းအဲ့ဒီစီးရင်မှာပါနေတဲ့ဥရောပမှာရှိတဲ့စီးပွားရေးနဲ့နည်းပညာကုမ္ပဏီတချို့ကိုအစီရင်ခံစာထွက်လာပြီးနောက်ပိုင်းရိုက်ခတ်မှုတွေရှိခဲ့ပါတယ်။မြန်မာစစ်တပ်နဲ့ဘသူတွေစီးပွားရေးလုပ်နေတယ်လဲလက်နက်ပစ္စည်းတွေရောင်းချနေတယ်လဲဆိုတာတွေကိုနိုင်ငံတကာသတင်းမီဒီယာတွေမှာအကျဲတဝင့်ဖော်ပြခဲ့ကြတယ်လို့လူခွင့်ရေးအဖွဲ့တွေကလည်းဒီအစင်ခန်းစာမှာဖော်ပြထားတဲ့ကုမ္ပဏီတွေကိုတိုက်ရိုက် မေးမြန်းဖိအားပေးတာတွေလုပ်ခဲ့ကြတယ်လို့မတ်ခ်ဖာမနာကပြောပါရယ်ဒစ်တိန်နိုင်ငံအခြေစိုက်ရေချောင်းသွားလာရေးဆိုင်ရာ navigation နည်းပညာတွေအဓိကထုတ်လုပ်ရောင်းချတဲ့ Very Post Company ဆိုရင်မြန်မာရေတပ်ကိုနည်းပညာပစ္စည်းတွေရောင်းချခဲ့တာနဲ့ပတ်သက်လို့ဖြေရှင်းချက်ထုတ်ခဲ့ရတယ်လို့နောက်ပိုင်းမှာသူတို့ကုမ္ပဏီအနေနဲ့ကုလသမဂ္ဂပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ရပါတယ်အလားတူ Belgian အခြေစိုက်ဂျိုဒုဆက်သွယ်ရေးလုပ်ငန်းကုမ္ပဏီဖြစ်တဲ့ New Tech ဆိုရင်လေမြန်မာစစ်တပ်တစိမ့်တစ်ပိုင်းပိုင်ဆိုင်တဲ့ Mytel ကုမ္ပဏီနဲ့ဆက်ဆက်လှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းအလုံးရပ်ဆိုင်မဲ့အကြောင်းထုတ်ပြန်ကြေညာခဲ့ရပါတယ်ရှင်